ိုးတိုင်းရေရာရှင်မြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်အကြားကရင်းရအချို့နဲ့ပတ်သက်တဲ့ပိုင်ဆိုင်ခွင့်လက်မှတ်ကို KNU ကရင်အမျိုးသားအစည်းအရုံးကထုတ်ပေးထားပါတယ်။ဒါပေမဲ့ဒီလိုလှုပ်တာဟာအငင်းပွားစရာပြဿနာဖြစ်နိုင်လာမှုမကိုးတိုင်းအစိုးရအဖွဲ့နေဆိုင်ရေးရာနဲ့လူကျွေးဝန်ကြီးဌာနကလွန်ခဲ့တဲ့လကကန့်ကွက်လိုက်ပါလေ။ဒါကိုကြည့်ရင်တိုင်းရင်းသားလက်နက်ကိုင်တွေမြေပေါင်းများစွာကြီးစိုးခဲ့တဲ့ဒေသမှာဘ ഹു အစိုးရပြတ်ထန်းတဲ့ဥပဒေကိုမကျင့်သုံးတာသိရပါတယ်။ဘ ഹു အစိုးရအာဏာစက်မတိရောက်တဲ့ဒေသမှာဒလေထုံးဆောင်ဥပဒေကိုအသုံးများပါလေ။မြေပေါင်းများစွာပြည်တွင်းစစ်ဖြစ်ခဲ့တာကြောင့်မြန်မာနိုင်ငံနေရာအတော်များများကိုတိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကချုပ်ကန်ထားတာတွေ့ရပါတယ်။အစိုးရတပ်ကဖွဲ့စည်းထားတဲ့ပြည်သူ့စစ်တပ်မှနေကြောင်ဆောင်တပ်ရဲ့ချုပ်ကောင်အောက်မှာဆက်ရောက်နေတဲ့နေမြေတွေလည်းရှိပါလေ။တိုင်းသားတပ်ဖွဲ့ရဲ့လက်အောက်ခံဒေသမှာဒလေထုံးဆောင်ကိုလိုက်နာတာရှိသလိုချုပ်ကောင်နဲ့တပ်ဖွဲ့ရဲ့တရားစီရင်မှုကိုနာခံတာမျိုးလည်းရှိပါလေ။ဒါပေမဲ့တိုင်းသားတပ်ဖွဲ့တွေကျင့်သုံးနေတဲ့တရားစီရင်ရေးကိုဒေသကမဟုတ်တဲ့အပြင်လူတွေမသိကြတာများပါလေ။
ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကျင့်သုံးတဲ့တရားစီရင်ရေးစနစ်ကိုတည်ရှိနိုင်ဖို့အတွက် Asia Foundation ကသူတေတီ Brian McCartan နဲ့ Kim Jolis ကိုတောင်းဝန်ပေးပါတယ်။အစိုးရအာဏာစက်မရောက်နိုင်တဲ့ကျေးလက်ဒေသတွေမှာဒလိထုံးစံကိုအခြေခံတဲ့တရားစီရင်ရေးစနစ်ကိုကျင့်သုံးတယ်လို့ဆိုပါတယ်။အင်္ဂလိပ်ကိုလိုနီခေတ်မှာကိုယ်ပိုင်အုပ်ချုပ်ခွင့်အသင့်အတင့်ရတဲ့ပြည်နယ်တွေမှာဒလိထုံးစံဥပဒေလွှမ်းမိုးမှုများပြီးတိုင်းရိုက်အုပ်ချုပ်တဲ့ပြည်မမှာတော့ကိုလိုနီဥပဒေကိုကျင့်သုံးကြပါတယ်။ဒါကြောင့်ပြည်မနဲ့ရောနှုံးမှုများတဲ့ကရင်နဲ့မွန်ပြည်နယ်မှာကိုလိုနီဥပဒေလွှမ်းမိုးမှုပိုများတာတွေ့ရပါတယ်။ KNU ခေါင်းဆောင်စောပဦးကြီးဟာအင်္ဂလန်မှာဥပဒေပညာသင်ကြားခဲ့သူဖြစ်လို့ KNU တရားစီရင်ရေးနဲ့ရဲတပ်ဖွဲ့ဟာဗြိတိသျကိုလိုနီဥပဒေမှာအခြေခံထားပါတယ
်။ဒါကြောင့် KNU နေမြေမှာတရားစီရင်ရေးနဲ့တရားရေးကိုအခိုင်အမာတည်ဆောက်ထားပါတယ်။တရားရေးဌာနတရားစီရင်ရေးဌာနနဲ့ရဲအဖွဲ့စသဖြင့် KNU မှာဌာန3ခုရှိပါတယ်။တရားရေးဌာနဟာဥပဒေပြဋ္ဌာန်းမှုနဲ့တရားဥပဒေဘုဒ္ဓပြန်ပေါင်းမှုအတွက်တာဝန်ယူရပါတယ်။တရားရေးဌာနဟာဘူကော်မတီမှာပါဝင်ပေမဲ့ခရိုင်နဲ့မြို့နယ်အစ်စ်မှာမပါဝင်ပါဘူး။တရားစီရင်ရေးဌာနဟာပြည်ကြားလွတ်လပ်တဲ့အဖွဲ့ဖြစ်ပါလေ။တရားရုံးချုပ်မှာတရားသူကြီး3ဦးရှိပြီး၄မိသားစုကျင်းပတဲ့KNU Congress ကရွေးကောက်တင်ရောက်သူတွေဖြစ်ပါတယ်။ KNU နဲ့မြို့နယ်မှာတရားသူကြီးတဦးစီကိုနှစ်နှစ်တခါရွေးကောက်တင်ရောက်ပါတယ်။တရားသူကြီးမှာကအမှုစစ်ဆေးနိုင်ခွင့်ရှိပေမဲ့လက်တွေ့မှာတော့ KNLD တမှုတွေကလည်းအမှုကိုစီရင်ဆုံးဖြတ်တာမျိုးတွေရှိပါတယ်
။ KNPF ကပြည်ရင်ရဲတပ်ဖွဲ့ကို1992ခုနှစ်မှာတည်ထောင်ပြီး KNU နဲ့မြေတည်ငြိမ်ရေးအတွက်တာဝန်ယူရပါတယ်။KNU နယ်မြေဖြစ်တဲ့ခရိုင်ခုနှစ်ခုမှာပြင်းရဲတပ်ဖွဲ့ဝင်600ကျော်နေရာထားထားပါတယ်။ခရိုင်လေးခုမှာအကျဉ်းထောင်ရှိပြီးမြို့နယ်အစ်စ်မှာမရှိပါဘူး။ KNU တရားစီရင်ရေးကိုလက်နက်ကန်ပဋိပက္ခကာလနဲ့အစဉ်ပြေအောင်စီမံထားဖို့ရပါတယ်။မွန်ပြည်သက်ပါတီမှလည်း1995အပြည့်ရက်သဘောတူချက်အရကိုပိုင်အုပ်ချုပ်ခွင့်ရနေမြေအချို့ရှိပါတယ်။အဲ့ဒီထဲမှာထိုင်းနဲ့ဆက်ဆက်နေတဲ့အပိုင်းဟာအကြီးဆုံးဖြစ်ပြီးKNU နဲ့ပိုင်ဆိုင်မှုအငင်းပွားတဲ့နေမြေတွေလည်းရှိပါတယ်။မွန်ပြည်သက်ပါတီတရားစီရင်ရေးဟာအုပ်ချုပ်ရေးလက်အောက်မှာရှိနေပါတယ်။ဘိုးတရားရေးကော်မတီ၊ခရိုင်ကော်မတီနဲ့မြို့နယ်ကော်မတီရှိပြီးကိုလိုနီခေတ်ဥပဒေကိုပြန်လည်ပြင်ဆင်ကျင့်သုံးတယ်လို့ဆိုပါတယ်
။ချမ်းပြည်နယ်နဲ့မြမပြည်မြောက်ပိုင်းကလက်နက်ကင်အဖွဲ့အုပ်ချုပ်တဲ့ဒေသဟာစစ်စင်ရေးအရာဖွဲ့စည်းထားကြတာဖြစ်လို့အုပ်ချုပ်ရေးနဲ့တရားစီရင်ရေးမှာအခြေခံလောက်သာရှိပါတယ်။လက်နက်ကင်သူကဖာစီပီကျေးလက်ဒလိထုံးဆောင်ဥပဒေအရစီရင်ချက်ချပါတယ် KNPP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီကတော့ဝါရင်အဖွဲ့ဝင်တွေရေးဆွဲထားတဲ့ဥပဒေစာအုပ်အရအငင်းပွားမှုနဲ့ပုခင်းအသေးစားတွေကိုစစ်ဆေးပါတယ်ဘ ഹു ခရိုင်မြို့နယ်အစင်းစင်မှာတရားရေးကော်မတီတွေရှိပါတယ်ကရင်နာတပ်ဖွဲ့တိုင်းမှာပြည်ကြားတရားစီရင်ရေးစနစ်တွေရှိကြပါတယ်ဒါကြောင့်မို့တိုက်ပွဲကာလမှာမတိမငြိမ်ဖြစ်ပေမဲ့တိုက်ပွဲမရှိတဲ့အခါမှာတရားရေးစနစ်ကိုပြန်လည်ကျင့်သုံးနိုင်ရပါတယ်။တိုင်းရင်းသားတရားရေးစနစ်ချက်ခံတဲ့ဒေသတွေမှာလူစုကိုင်းတွေခြေခိုးယူဖို့ခက်ခဲပါတယ်။တချို့နေရာတွေမှာတိုင်းရင်းသားစနစ်ကိုအစိုးရစနစ်နဲ့ပိုပြီးနှစ်သက်ကြပါတယ်။ထိတ်ချုပ်မှုရှုပ်ထွေးတဲ့နေရာကြီးမှာသာဒေသခံတွေဟာသူတို့နဲ့အကိုက်ညီဆုံးဖြစ်တဲ့တရားစီရင်ရေးစနစ်ကိုရွေးချယ်တယ်လို့ဆိုပါတယ်။ ရင်တကိုင်အဖွဲ့ကြီးတွေကြီးဆိုးတဲ့နေရင်မှာတရားစီရင်မှုကိုအလွဲသုံးစားလုပ်တာတွေရှိပါတယ်။တိုင်းရင်းသားတရားစီရင်ရေးမှာဒလိထုံးစံရင်ကျေးမှုလူမှုစီးပွားရေးနဲ့နိုင်ငံရေးအရာပွဲပြားချမ်းသာတာတွေကိုပြုပြင်ပြောင်းလဲရမှာသတိထားတဲ့ကြောင်းသူတည်းဒီ Brian McCartney နဲ့ Jim Jolis ကသုံးသပ်ပြထားပါတယ်ခင်ဗျာ။